အာသိစစ်ကောင်စီပေါ်လက်နက်ကိုင်ခုခံတော်လာမှုတွေအများပြားရှိနေတဲ့ချင်းပြည်နယ်အတွင်းနဲ့နေစပ်ဒေသတွေမှာအချမ်းဖက်မှုတွေတိုးလာနေတာကိုရတအောင်ခုကြီးဆောင်ရွက်ပေးဖို့လူခွေရဲ့အဖွဲ့900ကျော်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်ဖေဗရူလာ10ရက်နေ့ဆေးအနာသိမ်းပြီးတဲ့နောက်ပေါ်ပေါက်လာတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုနေနေမှုမြန်မာစစ်တပ်ကချ အိန္ဒိယနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ချင်းပြည်နယ်မှာမြန်မာစစ်တပ်ကထိုးစစ်ဆင်နာတွေမလုပ်ခင်ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချမှတ်ပြီးဂျားဝင်ဟန်တာဖို့ပြည်တွင်းပြည်ပကလူခွင့်ရေးအဖွဲ့922ဖွဲ့ကိုစားနိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch ကမနေ့ကနေ့စွဲနဲ့ချိန်ညာချက်ထုတ်ပြန်ခဲ့တာပါ။ချင်းပြည်နယ်တိုက်ခိုက်မှုတွေတိုးလာနေတဲ့အချိန်လေးပြင်မြန်မာစစ်ကောင်ဆောင်တွေရဲ့အာဏာတတ်မဲ့မှုကြောင့်ဖြစ်လာခဲ့တဲ့နိုင်ငံတော်ဝန်ကြုံတွေ့လာရတဲ့လူထုတွေရဲ့ဒုက္ခတွေနိုင်ငံရေးလူခွင့်ရေးနဲ့လူသားပေးဒုက္ခဆိုင်ရာအချက်အလက်တွေနဲ့ပတ်သက်လို့လူကြုံရေးကောင်စီအရေးပေါ်စီဝေးတရားခေါ်ယူဖို့လူခွင့်ရေးအဖွဲ့တွေကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ February လနောက်ပိုင်းကစလို့အာဏာရှင်စန့်ကျင်ရေးဆန္ဒပြမှုတွေနဲ့အကြမ်းဖက်မှုတွေဆက်တိုက်ပေါ်ပေါက်နေခဲ့တာပါ။